2012ရခိုင်ပြည်ပခမတိုင်ခင်ကြောက်ဖြူမြို့မှာနေထိုင်ခဲ့ကြတဲ့မွတ်စလင်တွေအနေနဲ့ကိုယ်နေရမှာပြန်လည်နေထိုင်လို့ကြောင်းအစိုးရထံတောင်းဆိုမှုအပေါ်ကြောက်ဖြူဒေသခံတွေကကန့်ကွက်နေကြပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးမတူကွဲပြားတဲ့အတိုင်းဝိုင်းနှစ်ခုကြားညှိနှိုင်းဆောင်ရွက်ပေးသွားမယ်လို့အစိုးရအဖွဲ့ဝင်ဝန်ကြီးတူကပြောပါတယ်အပြည့်စုံကိုတော့ VOA သတင်းတော့မမြင့်မြင့်ခိုင်ကပြောပြပါမယ်
ကြည့်ခဲ့တဲ့သမရဦးသိန်းစိန်အစိုးရလက်ထက်2012ခုနှစ်ရခိုင်ပြည်ပခဖြစ်ပွားပြီးနောက်ပိုင်းကြောက်ဖြူမျိုးကနေနေရဆွန့်ခွာထွက်ပြေးခဲ့ကြတဲ့မွတ်စလင်တွေအနေနဲ့ကိုယ်နေရမှာပြန်လည်နေထိုင်လို့ကြောင်းအစိုးရထံတောင်းဆိုမှုအပေါ်ဒေသခံတွေကကန့်ကွက်နေကြတာပါ2012ခုနှစ်မှာဖြစ်ခဲ့တဲ့ပြည်ပခကြောင့်ဒေသဖွံ့ဖြိုးရေးနောက်ကျခဲ့ရသလိုထပ်ပြီးမလိုလားအပ်တဲ့ပြဿနာတွေဖြစ်မှာစိုးရိမ်နေတဲ့အတွက်ကန့်ကွက်ရတာဖြစ်တယ်လို့ကြောက်ဖြူဒေသခံဦးတန်းလွင်ကပြောပါတယ
်ဟုတ်ပြီ2012မှာဖြစ်ခဲ့တဲ့ပြည်ပခနဲ့ဒီသားမှာဖွံ့ဖြိုးရေးနောက်ကျသွားတယ်ဒီခဏနေမှုတွေလည်းများလာတယ်ဒါကြောင့်ဒီအခုလိုပြန်လဲရှေ့ရှာနေထိုင်ခွင့်ပြုမယ်ဆိုလို့ရှိရင်မကြခင်မှာပဲဒီလိုအင်းလိုပြဿနာတွေရှိနေတဲ့အကြောင်းလက်မခံနိုင်ပါဘူးဆိုပြီးတော့အဲ့ဒီကိုထားကြအောင်ဆိုတော့သူတို့နဲ့ကျွန်တော်တို့လူမျိုးတွေနေဖို့ဒီတိုင်းအတူရှင်လို့နေတယ်ဟုတ်ကြောက်ပါပြီမနေရတော့ဘူးပေါ့နော်သူတို့ရဲ့နေတဲ့တက်တယ်နင့်မဟုတ်တယ်နင့်ရှိမယ်ဆိုလို့ဆိုပြီးတော့ဟိုလက်မခံရတော့ဘောပေါ့နော်
ကျောက်ဖြူမျိုးကသူတို့နေထိုင်ခဲ့ကြတဲ့နေရာတွေမှာပြန်လည်နေထိုင်ဖို့တောင်းဆိုနေသူတွေဟာလက်ရှိကျောက်ဖြူမျိုးတွေကကြောက်တလုံးဒုက္ခတွေစခန်းမှာနေထိုင်နေကြတဲ့မွတ်စလင်ဒုက္ခသည်တွေမဟုတ်ဘဲကျောက်ဖြူမျိုးကနေအခြားဒေသတွေကိုနေရဆွန့်ခွာခဲ့ကြသူတွေနဲ့စစ်တွေမျိုးအနီးဒုက္ခသည်စခန်းတွေမှာနေထိုင်နေကြသူတွေကတောင်းဆိုနေကြတာဖြစ်ပါတယ်2012ခုနှစ်တုန်းကပြည်ပခဖြစ်ပွားပြီးမီးလောင်မြင်တွေဖြစ်ခဲ့တဲ့နေရာတွေကတော့အစိုးရရဲ့စီမံခန့်ခွဲမှုအောက်မှာရှိနေဆဲဖြစ်ပြီးမီးမလောင်ပဲကျန်ခဲ့တဲ့နေရာတချို့ကတော့မွတ်စလင်တွေအနေနဲ့တရားဝင်ရောင်းချပြီးစွန့်ခွာသွားခဲ့ကြတာဖြစ်တယ်လို့ကြောက်ဖြူမျိုးနယ်စီပင်သားရရေးကော်မတီဘက်ကတော့ပြောထားပါတယ်။အစိုးရအနေနဲ့ကတော့ဒီကိစ္စနဲ့ပတ်သက်ပြီးမတူကွဲပြားတဲ့နှစ်ဖက်အတိုင်းအဝန်ကြားညှိနှိုင်းဆောင်ရွက်ပေးသွားမယ်လို့လူမှုဝန်ထမ်းကေဇေးကြီးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးကအခုလိုပြောပါတယ်။
အဲ့လိုတောက်ဆိုရဲဆိုကန့်ကွက် data ပုံမှန်ဖြစ်နေကြပါအဲ့တော့ကျွန်တော်ကဘာလို့ရလဲဆိုညှိနှိုင်းဆောင်ရွက်ရပါတယ်ခင်ဗျအဲ့တော့ညှိနှိုင်းဆောင်ရွက်တဲ့အစီအမြောက်သေးဘူးအဲ့တော့နေရာတနေရာတတ်မှတ်မယ်အဲ့နေရာပြန်တတ်မှတ်ရင်တစ်ဖက်ကလည်းဒီနေရာကိုသဘောတူမယ်တစ်ဖက်ကလည်းဒီနေရာကိုသဘောတူမယ်အဲ့လိုနေရာမျိုးကိုကျွန်တော်ကဆောင်ရွက်ရလေးရှိတယ်ပေါ့နော်အဲ့တော့အဲ့ဒီပုံစံနဲ့ကျွန်တော်တို့ဟိုညှိနှိုင်းရညှိနှိုင်းမှုတွေလုပ်ပါမယ်
လက်ရှိကြောက်ဖြူမျိုးနဲ့ကြောက်တလုံးဒုက္ခတဲ့စခန်းမှာရိုဟင်ဂျာဒုက္ခတဲ့800ကျော်လောက်နေထိုင်နေကြတာဖြစ်ပြီး2012ခုနှစ်တုန်းကကြောက်ဖြူရံပဲပေါက်တော့မြေပုံမင်းပြစတဲ့ဒေသတွေမှာမတူကွဲပြားတဲ့အတိုင်းအဝန်တစ်ခုကြားလူမျိုးရေးအသွင်ဆောင်တဲ့ပဋိပက္ခတွေဖြစ်ပွားခဲ့တာလည်းဖြစ်ပါတယ်လက်ရှိ NDI အစိုးရလက်ထက်2019ခုနှစ်ဩဂတ်လမှာတော့ ERSA အကြမ်းဖက်အဖွဲ့ကမောင်တော်မျိုးနယ်လုံခြုံရေးရဲကင်းတွေကိုစတင်တိုက်ခိုက်ပြီးမြန်မာစစ်တပ်ဘက်ကအလွန်ကျွံအင်အားသုံးတန်ပြန်တိုက်ခိုက်ခဲ့ရာကနေရခိုင်ပြည်ပခါမီပိုးပြီးကြီးထွားလာခဲ့တာပါဒီတော်တွင်ရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်နယ်ကြားဆောင်ရဲကုတ်ကဲမှုအဖွဲ့မှတပ်ဖွဲ့ခွဲ၄ခုကိုထပ်မံအင်အားဖြည့်တင်ထားပြီးလိုအပ်တဲ့အသုံးစရိတ်အတွက်အရေးပေါ်ရန်ပုံငွေတွေကနေကျပ်တန်း8100ကျော်ကိုပြည်ထောင်စုဒုဝန်ကြီးကလွတ်တော်မှာတင်ပြတောင်းခံခဲ့တာလည်းဖြစ်ပါလိမ့်ရှင်